စည်ရသိမ40ရခိုင်ပြည်နယ်မှာလက်နက်ကြီးကြီးသိမှန်ရာကခလီငယ်တွေပါဝင်ဒေသခံရွာသား6ဦးထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါတမတော်နဲ့အေးရခိုင်လက်နက်ကန်ဖွဲ့အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အမ်းမြို့နယ်မှာလက်နက်ကြီးကြီးထိမှန်ရာကခလီငယ်3ယောက်ပါဝင်ဒေသခံတွေဒဏ်ရာရရှိခဲ့ကြတာပါ။အမ်းမြို့နယ်ကစူကန်အုပ်စု6ချုံကျေးရွာမှာမနေ့ညပိုင်းကလက်နက်ကြီးကြီးကြားရောက်ရာကထိခိုက်ဒဏ်ရာတွေရခဲ့ကြတာလို့လဲစာနာမှုအကူအညီပေးနေတဲ့ဒေသခံစေတနာဝန်ထမ်းကိုမျိုးလွင်ကပြောပါရယ်
။မနေ့ကညနေခဏလေးတို့လောက်ကဒီကကြိုးကန်ကြီးဟာတော့မှာယာယီတားချီထားတဲ့မြမတက်မတော်ကနေပြီးတော့နည်းနည်းကြီးတည်းနဲ့နဲ့ပြည့်တဲ့ခါမှာအဲ့ဒီကကြိုးကန်အုပ်စု6ခုကြီးတော့ယာသေးကိုအစီအစဉ်ကြတယ်ပေါ့နည်းနည်းကြီးပေါက်ကူသွားတယ်ပေါ့အဲ့ဒီမှာရတာခောက်ဦးတန်ရရရှိတော့တယ်ပေါ့နော်အဲ့ဒီမှာကလေးကငုံဦးပါတယ်ပေါ့ဟိုအကန်းထောင်းပြီးဒီသူချင်းကိုရောက်တော့ကြပြီးပြည့်ရတယ်ပေါ့နော်အဲ့ဒီအချိန်ကတော့တိုက်ပွဲဆိုင်တာမရှိဘူးပေါ့
ထိခိုက်တန်ရရသူတွေအဲမှာတော့အသက်3နှစ်အရွယ်မိန်းကလေးတူအသက်9နှစ်နဲ့73နှစ်အရွယ်ယောက်ျားလေးနှူးလက်ပါဝင်နေပြီရေပုံမြုပ်နဲ့ကန်းတောင်ကြီးမြုပ်ဆေးရုံကိုပို့ဆောင်ဆေးကုတမှုခံယူနေရတယ်လို့လဲဒေသခံတွေကပြောပါတယ်ခလေးနှူးပါဝင်4ဦးရဲ့တန်ရတွေပြင်းထန်လာကြောင်းစစ်တွေဆေးရုံကိုပြောင်းချိဖို့စီစဉ်နေတယ်လို့လဲကန်းတောင်ကြီးလူမှုရေးဖွဲ့ဝင်ကိုအောင်ဝင်းမြတ်ကပြောပါတယ်
ကိုလည်းတော့အရေးပေါ်ကျန်တော်ကြီးဆင်းကနေစစ်တဆင်းကိုအရေးပေါ်လူလျောက်ပို့ရပါတယ်ခလေးလျောက်အသက်ကြီးကမုန်းတဲ့ရောက်ရရတဲ့ရောက်လျောက်ပါနောင်မြောက်ကတည်းကမသိနိုင်ဘူးကျန်တော်ကြီးဆင်းပါပဲကုသနေပါ
တယ်လက်ကြီးပြေကမှုဟာတမတော်ရဲ့လက်ချက်ဖြစ်ဒေသခံတွေကဆွဆွဲပြောဆိုထားပြီးမဲ့တမတော်ပြောခွင့်ရပူချုပ်စော်မင်းထွန်းကတော့အေးအေးရခိုင်လက်နက်ကန်ဖွဲ့နဲ့စိုက်ပွဲဖြစ်ပွားရမှာတမတော်သားတယောက်တန်ရာရရှိတာရှိတယ်လို့ပြောပါတယ်
အဲ့နဲ့ကစူကိုင်းကြားထဲမှာကာလန်လုံုံကြီးလုံနေတဲ့အဖွဲ့ကိုရှောက်ချုံကြီးရွာရဲ့အရှိမြောက်ဖွဲ့မီတာ900လမ်းစုံမှာ300နေပြီးတော့ကအေးကနေပြီးတော့ပြစ်ခတ်ခဲ့တာရှိတယ်ကျွန်တော်တို့ကတန်ရာရရှိမှုစစ်တီတယောက်ရှိပါတယ်မနေ့ကတော့အိုက်ဖြစ်စဉ်တစ်ခုပဲရှိတယ်
အေးအေးရခိုင်လက်နက်ကန်ဖွဲ့ပြောခွေရခိုင်ဒုက္ခကတော့မနေ့ကအမ်းမြွနယ်ဘက်မှာသူတို့ဖွဲ့နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ငြင်းဆန်ထားပါတယ်
မနေ့ကဒီအမ်းမြွနယ်ကစူကိုင်းရွာဘက်မှာကျွန်တော်တို့နဲ့တိုက်ပွဲဖြစ်တာမရှိဘူးကြာအဲ့ဒီကစူကိုင်းရွာလမ်းမှာရှိတဲ့ဒီမြန်မာစစ်တပ်ရဲ့လက်နက်ကြီးစခန်းကနေပြီးတော့မှဟိုဘာတိုက်ပွဲမှာဖြစ်ပွားခြင်းမရှိဘူးနဲ့သူတို့ကအတောင်ပဲပြစ်ခတ်တာပေါ့နော်
မြန်မာစစ်တပ်နဲ့အေအေဖွဲ့ကြားတိုက်ပွဲတွေမကြာခဏဖြစ်ပွားနေတဲ့အမ်းမြွနယ်ပါဝင်ရခိုင်ပြည်နယ်မှာလက်နက်ကန်ပဋိပက္ခတွေကြားအယတထိခိုက်ဒေဂျီမှုတွေကြုံရလေးရှိပါတယ်အောက်တိုဘာလဒုတိယပတ်မှာလည်းအမ်းမြွနယ်တလက်ရွာဟောင်းကရွာသားလူ၅ဖမ်းနေစဉ်လက်နက်ကြီးကြီးကြားရောက်ရာကသူဦးစိတ်ဆုံးပြီးနောက်သူဆိုင်ရန်ရရှိခဲ့တာပါရခိုင်ပြည်နယ်စစ်ရေးပဋိပက္ခတွေအတွင်းအယတထိခိုက်ဒေဆိုးမှုတွေပိုများလာသလိုစစ်ရှောင်လျတူ 2,300 ကျော်ရှိနေပြီလို့လဲရခိုင်လူမှုအဖွဲ့အစည်းတွေကစည်းရင်ပြုစုထားပါတယ်။ကုလသမဂ္ဂလူခွေးရေးဆိုင်ရာမဟာမင်းကြီးမီရှယ်ဗာချလတ်ကတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကလက်နက်ကန်ပဋိပက္ခတွေအတွင်းအယတထိခိုက်ဒေဆိုးမှုတွေဟာစစ်ရာဇဝမှုမြောက်နိုင်ကြောင်းစက်တင်ဘာလထဲမှာကျင်းပခဲ့တဲ့ကုလသမဂ္ဂလူခွေးရေးကောင်စီမှသတိပေးထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။